Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာလ15ရက်ကြာသပတေးနေ့ညနေပိုင်း6နာရီကနေ9နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါအရှိတ်လက်ပိုင်းမှာအခြေအနေတည်ငြိမ်အေးချမ်းရေးကူညီလှုပ်ဆောင်မှုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတောရောက်ဖို့ရှိပါတယ်မြန်မာဆွေရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့အကြားတနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာသဘောတူစာချုပ် NCA ကိုဒီကနေ့လက်မှတ်ရေးထိုးကြပါပြီ NCA စာချုပ်လက်မှတ်ရေးထိုးတာကိုအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်ကြိုဆိုကြပြီးဆက်လုပ်သွားဖို့လိုရာတွေကိုလည်းထောက်ပြကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေခင်းမှာတော့ဒီတနိုင်ငံလုံးအပြစ်ရစဲဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုအဓိကနားဆင်ကြားရဖို့ရှိပါတယ်ဒီထက်မှာတော့အပြစ်ရရေးလက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်တိုင်းရင်းသား KNU အဖွဲ့ရဲ့သဘောထားဘယ်လိုရှိပါလဲ
ကျွန်တော်တို့ကတော့အဓိကရည်ရွယ်ချက်ရတော့ပြည်တွင်းစိတ်ကိုအဆုံးစနိုင်ရေးနဲ့လူစုအတွက်
KNU ဒူပလာယာခရိုင်ကဆက်ဆံရေးဒူတာဝန်ခံရဲ့ပြောပြချက်နဲ့အတူဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးအပြစ်ရရေးဆွေးနွေးပွဲနဲ့အတူဒီပေါ်တုံ့ပြန်ချက်အမျိုးမျိုးကိုတင်ဆက်ပေးသွားပါမယ်။စီစဉ်နောက်ပိုင်းမှာတော့ရက်ပေါင်း23ရက်လောက်ပဲလိုတော့တဲ့ရွေးကောက်ပွဲဆိုင်ရာအထူးစီစဉ်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြားရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြေညာပေးကြပါမယ်ရှင်။
ရှိလေပိုင်းမှာပါလက်စတိုင်းနဲ့အစ္စရေးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေချိန်မှာပဲတည်ငြိမ်အေးချမ်းမှုကိုပြန်တည်ဆောက်ရွေးနည်းလမ်းတွေရှာဖွေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီအဲ့ဒီဒေသကိုတွားရောက်ဖို့စီစဉ်နေပါတယ်။မကြာခင်ကဖြစ်တဲ့အကြမ်းဖက်မှုတွေမှာဗိုလ်ဒူးနေတော်ကဂျေရုဆလင်မြို့ရဲ့အဓိကဘတ်စကားဂိတ်အပြင်ဘက်မှာအသက်80အရွယ်အစ္စရေးမျိုးသမီးတူကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းလူမျိုးတူကိုအစ္စရေးရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။နောက်ဖြစ်ရတဲ့ခုမှာတော့ဂျေရုဆလင်မြို့ရဲ့ Old City ဝင်ပေါက်မှာရဲတပ်ဖွဲ့ဝင်တူကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းတူကိုတပ်ပစ်လိုက်ပါတယ်။ပါလက်စတိုင်းတွေရတဲ့ခံမှုတွေကိုရင်ဆိုင်ဖြစ်ရှင်းတာမှာအထောက်အကူပြုဖို့အတွက်အစ္စရေးတပ်ဖွဲ့ဝင်ရာဘောင်းများစွာကိုနိုင်ငံတော်မှဖြတ်ကျက်ချထားပါတယ်
။ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့လှုပ်ရှားမှုတွေကိုလေကြောင်းကနေစောင့်ကြည့်ထောက်လှမ်းမှုတွေလုပ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်တပ်ဖွဲ့ဝင်တချို့ကိုကင်မရွန်နိုင်ငံကိုဆစ်လွတ်လိုက်ပါတယ်။ကင်မရွန်ဆိုရရဲ့ဖိတ်ကြားချက်နဲ့အခုလိုတပ်ဖွဲ့တွေဆစ်လွတ်တာဖြစ်ပြီးဒါဟာအနောက်အာဖရိကဒေသမှာအကြမ်းဖက်ဆွေးရောင်လှုပ်ရှားသူတွေကိုချေမှုန်းနိုင်ဖို့အတွက်ပုံမှန်ကျေပြန့်တဲ့နိုင်ငံတကာအထောက်ကျိုးပတ်မှုတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်။အခုဆီလိုလိုက်တဲ့တပ်ဖွဲ့တွေအနေနဲ့မြေပြင်တိုက်ခိုက်ရေးလုပ်ငန်းတွေမှာပါဝင်ဖို့မဟုတ်ပဲကိုပိုင်လုံခြုံရေးအဆောင်အချက်ယူနိုင်ဖို့နဲ့ကာကွယ်ရေးရည်ချက်တွေအတွက်ဖြစ်တယ်လို့သမ္မတအင်ပြီးတော့ပြောခွင့်ရ George Annes ကပြောပါရယ်ဘိုကိုဟာရမ်နဲ့တခြားအဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေတိုးလာနေတာနဲ့အမျှနိုင်ငံတကာရဲ့ပါဝင်လှုပ်ဆောင်မှုတွေပိုပြီးတော့အရေးကြီးလိုအပ်လာနေတာဖြစ်ပါရယ်ဘိုကိုဟာရမ်နဲ့တခြားအစိုးရအဖွဲ့တွေရဲ့လှုပ်ရှားမှုတွေဟာဘာသာရေးလွတ်လပ်ခွင့်အပေါ်ချင်းချမှုဖြစ်လာနေတယ်ဆိုတာကိုမနေ့ကပဲလောလောလတ်လတ်ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီနှစ်အတွက်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။ Syria ပြည်ပခန့်မှာအမေရိကန်ရဲ့ရည်တည်ချက်ဟာအပြုသဘောမဆောင်ဘူးလို့ရုရှားသမ္မတ Vladimir Putin ကအဝေးပန်းပြစ်တင်လိုက်ပါတယ်။ Syria မှာစီးရီးလူဆောင်ချက်တွေကိုညှိနှိုင်းရေးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲကိုမတက်ဘူးလို့အမေရိကန်ကညှိနှိုင်းပြီးတဲ့နောက်ရုရှားသမ္မတကအဲ့ဒီလိုအဝေးပန်းတာပါ။ Syria ဝေဟင်မှာလိုက်နာလူဆောင်ရမယ့်စည်းကမ်းတွေပေါ်နိုင်ငံအဆင့်နှိမ့်ဆွေးနွေးပွဲတွေတတိယကြိမ်လုပ်ပြီးနောက်တည့်မှာပဲသူကအဲ့လိုပြောတာပါ။ဆီးရီးယားမှာနိုင်ငံစလုံးကတီးခြားလေကြောင်းတိုက်ခိုက်မှုတွေလုပ်နေကြတာပါ။ဗိုလ်ဒူးနေကဗီဒီယိုဆက်သွယ်ရေးကနေတင်ဆက်လုပ်တဲ့ဆွေးနွေးပွဲတွင်တိုးတက်မှုရခဲ့တယ်လို့နိုင်ငံစလုံးကပြောပါတယ်။အဲ့ဒီဆွေးနွေးပွဲတွေဟာဘေကင်းလုံခြုံရေးလှုပ်ထွန်းလုံခြုံရေးအကောင်အထည်ဖော်ရေးကိစ္စကိုပဲသတ်မှတ်ဆွေးနွေးတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ဆီးရီးယားမှာ CIA ရနောက်ထပ်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ကမ်းလှမ်းတာကိုအမေရိကန်ကညင်တယ်လို့ဗိုလ်ဒူးနေမှာရုရှားကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကနယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့စေယုံကိုအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အပေါ်နိုင်ငံတကာကော်မရှင်တစ်ခုကစုံစမ်းစစ်ဆေးမယ်လို့ MSF အဖွဲ့ကပြောလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ22ယောက်သေဆုံးခဲ့ရတာပါ။ဆွစ်ဇာလန်နိုင်ငံအခြေစိုက်နိုင်ငံတကာလူသားချင်းစာနာမှုရေးရာအချက်လက်ရှာဖွေရေးကော်မရှင်ဟာရှေ့ဆက်လှုပ်ဆောင်မှုအတွက်အာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့စီကနောက်ဆုံးသဘောတူညီချက်ကိုစောင့်နေတယ်လို့ MSF အဖွဲ့ကပြောပါတယ်။ပထမတစ်ဆင့်ကဒီစုံစမ်းစစ်ဆေးမှုတွေကိုအမေရိကန်ပြည်ထောင်စုကသဘောတူခွင့်ပြုဖို့ဖြစ်ကြောင်းအဲ့ဒီနောက်မှာအောက်တိုဘာလ3ရက်နေ့ညကတကယ်တမ်းဘာဖြစ်ခဲ့လဲဆိုတာကိုယုံကြည်ကိုးစားရတဲ့သတင်းရင်းမြစ်တွေစီကနေရှာဖွေဖို့ပဲဖြစ်တယ်လို့ MSF အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Jason Cohn ကပြောပါရယ်အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးအမေရိကန်သမ္မတ Barack Obama က MSF အဖွဲ့ကိုတောင်းပန်ထားပါရယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
တနင်္ဂနွေ VOA ကနေပြီးတော့ကြာသပတေးညနေပိုင်းသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရဲ့စည်သဘောတူစာချုပ် NCA ဟာနောင်မျိုးဆက်တွေရဲ့အနာဂတ်အတွက်တမိုင်းလက်ဆောင်ဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်။နေပြည်တော်မှာဒီနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတကအဲဒီလိုပြောသွားတာပါ။ဒီလက်မှတ်ရေးထိုးပွဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစဉ်သင်းဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကြံနေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးကိုဆက်လက်ကြိုးပမ်းသွားမယ်အကြောင်းသမ္မတဦးသိန်းစင်ကပြောသွားပါတယ်။အခုစာချုပ်ကိုလက်မှတ်ရေးထိုးကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကတော့ကရင်မျိုးသားစီယုံ KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA KNU KNL ငြိမ်းချမ်းရေးကောင်စီပအူအမျိုးသားလူမျိုးရေးအဖွဲ့ PNLO ချင်းမျိုးသားတပ်ဦး CNF ရခိုင်လူမျိုးရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA တို့ဖြစ်ကြပါတယ်။အင်အားအကောင်းဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစီညီညွတ်ရေးပါတီ UWSC နဲ့နိုင်ငံအရှိမြောက်ပိုင်းကဒေသအများပြားကိုထိန်းချုပ်ထားတဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကတော့လက်မှတ်မထိုးတဲ့အဖွဲ့တွေထဲမှာပါဝင်ပါတယ်
။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ကြိုဆိုတဲ့အချိန်ထဲမှာပါဝင်မှုပုံမှုအားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တရက်အကောင့်ထဲပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းတယ်လို့ပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထက်ပိုပြီးတော့အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တရက်ပေါ်ဆောင်သွားဖို့တိုက်တွန်းတဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြချပါတယ်အချိန်တည်းမှာပဲဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတဲ့အခြေအနေနဲ့အဲ့ဒီဒေသတွေမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့အရေးအခက်အခဲတွေရှိနေသေးတဲ့အပေါ်မှာဆိုရင်လည်းအကြောင်းလေးဖော်ပြထားပါဗျ။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ညီညွတ်ရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလေးမစ္စတာကာဘီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါဗျ။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ PSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုပေါ်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်ပြီးရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ PSG အဖွဲ့ကမျှော်လင့်တဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။အလားတူပဲဒီ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးနိုင်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒီကနေ့လက်မှတ်ရေးထိုးရမှာမပါတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရှိနေသေးတာကြောင့်ဒီအဖွဲ့တွေနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့အရေးကြီးတယ်လို့ပဲဒီရှေ့ဆက်ယုံကြည်မှုတည်ဆောက်ဖို့ EU အဖွဲ့ကတိုက်တွန်းပါတယ်။ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ပြစ်ခတ်မှုတွေပြန်လည်စတင်နိုင်တဲ့အနေနဲ့ဆက်ပြီးတော့ရှိနေတာကြောင့်လက်နက်ကိုင်အဖွဲ့အားလုံးကအကြမ်းဖက်မှုတွေကိုတညီတညွတ်တည်းရှောင်ရှားကြဖို့နဲ့အကူအညီလိုအပ်သူတွေထံကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းရန်ကုန်ပြည်ထောင်စုကလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရှင်။
နိုင်ငံကဘာသာရေးလွတ်လပ်ခွင့်အဆင့်အတန်းမှာမြန်မာနိုင်ငံကိုအီရန်ပါကစ္စတန်ရုရှားဆော်ဒီအာရေဗျတို့နဲ့တဒန်းနဲ့ထားပြီးအမေရိကန်ပြည်ထောင်စုကတတ်မှတ်လိုက်ပါတယ်ဒီနိုင်ငံတွေနဲ့တခြားနိုင်ငံတွေမှာလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတယ်လို့အမေရိကန်နိုင်ငံကြေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်အမေရိကန်နိုင်ငံကြေးဌာနကနှစ်ဆင့်ထုတ်ပြန်တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ဆင့်အစီရင်ခံစာနဲ့ပတ်သက်ပြီးဗိုလ်ဓူးနေမှာအဲ့လိုပြောသွားတာပါဘာသာရေးလွတ်လပ်ခွင့်အတွက်တခုတည်းသောအကြီးမားဆုံးစင်ခုံမှုကအကြံဖက်လို့ရတဲ့ကိုကာကွယ်ပြောဆိုဖို့အတွက်ဘာသာရေးကိုလွဲချော်စွာအသုံးချနေသူတွေရဲ့အကြံဖက်မှုတွေပိုတိုးလာတာပဲဖြစ်တယ်လို့နိုင်ငံရေးဌာနကပြောပါတယ်။အီရန်နဲ့ဆီးရီးယားမှာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်နေတဲ့အစ္စလာမ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့နဲ့ပတ်သက်ပြီးအခုအစီရင်ခံစာမှာအထူးဖော်ပြထားပါတယ်။နိုင်ဂျီးရီးယားနဲ့အိန္ဒိယနိုင်ငံတွေမှာဘာသာရေးအခြေခံနဲ့တပ်ဖြတ်မှုတွေအတွက်ဘိုကိုဟာရမ်အဖွဲ့ကိုဖော်ပြထားပါတယ်။အီရန်မှာရှီးယားစစ်သွေးကြွတွေ၊ဆီးရီးယားမှာအယ်နူစရာတအူ၊ပါကစ္စတန်မှာလက်ရှ်ကာ-အီ-ဂျန်ဗီအဖွဲ့တွေကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေလုပ်တာကိုဖော်ပြပါတယ်။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာဖော်ပြသလိုပြင်သစ်နဲ့ဂျာမနီတို့မှာဂျူးတွေကိုစန့်ကျင်တာကိုလည်းဖော်ပြထားပါတယ်
တောင်တရုတ်ပြည်နယ်တွေကရင်းပိုင်နဲ့အငင်းပွားနေတဲ့နေရာနီးမှာတရုတ်သင်္ဘောတစ်စီးကြောင့်သူ့ရဲ့ငါးဖမ်းလေတွေကတစင်းနှစ်မြုပ်သွားခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောပါရယ်။ဒါဟာတရုတ်နဲ့ဗီယက်နမ်အိနီးချင်းနှစ်နိုင်ငံအကြားရင်းပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပိုဆိုးလာတဲ့နောက်ဆုံးဖြစ်ရပဲဖြစ်ပါရယ်။နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောထားတဲ့ပါရာဆယ်ကျွန်းစုတွေအနီးမှာစက်တင်ဘာလ29ရက်နေ့ကဗီယက်နမ်ငါးဖမ်းလေရဲ့ဘေးတစ်ဖက်ကိုတရုတ်သင်္ဘောကဝင်တိုက်ခဲ့တာလို့ကွန်ငိုင်းခရန်တာဝန်ရှိသူတွေကဒီကနေ့ပြောဆိုလိုက်ကြပါ။အဲနောက်တရုတ်သင်္ဘောဘော်ကလက်နက်ကိုင်ဆောင်ထားသူတချို့ဗီယက်နမ်လေဘော်ကိုတက်လာပြီးလမ်းညွန်မြေပုံဆက်တွေငါးဖမ်းကိရိယာတွေနဲ့တခြားပစ္စည်းတွေကိုခိုးယူထွက်ပြေးသွားခဲ့ကြတယ်လို့ဗီယက်နမ်လေဘော်မှာရှိနေခဲ့တဲ့ငါးဖမ်းသမား၁၀ယောက်ထဲကတယောက်ကပြောပါရယ်။နိုင်ပိုင်းအကြာမှာငါးဖမ်းလေနှစ်မြုပ်လာခဲ့တာကြောင့်ငါးဖမ်းသမားတွေအနေနဲ့အသက်ကဝတ်စုံတွေကိုဝတ်ပြီးသူတို့ကိုလာခဲ့တဲ့သူတွေကိုစောင့်ခဲ့ရတယ်လို့ဆိုပါရယ်။ဒီဖြစ်နဲ့ပတ်သက်လို့တရုတ်အစိုးရကိုတရားဝင်ကန့်ကွက်စာတင်မှုဗီယက်နမ်အာဏာပိုင်တွေကစစ်ဆင်နေတဲ့အကြောင်းဒီဗီယက်နမ်အစိုးရအရာရှိတွေကိုကိုးကားပြီးတော့ AP သတင်းတော်ပေါ်မှာဖော်ပြထားပါရယ်ရှင်။
မော်တော်ကားတွေကနေကာဗွန်အောက်ဆိုက်ဓာတ်ငွေထိုးလွှမ်မှုပမာဏစစ်ဆေးချက်ကိုအမှန်တိုင်းမထွက်စေတဲ့ကွန်ပျူတာဆော့ဖ်ဝဲတတ်ထားတဲ့မော်တော်ယာဉ်နှစ်တသမလေးတန်းကိုပြန်ပြင်ဆင်ဖို့ဂျာမနီမော်တော်ယာဉ်ဆိုင်ရာစီကံထင်းကိုရေးအဖွဲ့က Volkswagen ကုမ္ပဏီကိုအမိန့်ထုတ်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
자다브리니ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မက်ခင်ဖြူထွေးတို့အကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမဲ့သတင်းဆောင်ပါတွေထဲမှာတော့ဒီကနေ့နေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရေးထိုးပြီးတဲ့နောက်ဒီတနိုင်ငံလုံးအပြည့်ရရေးလက်မှတ်ရေးထိုးတဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တနိုင်ငံလုံးအပြည့်ရရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးပေါ်ထွန်းလာမဲ့ငြိမ်းချမ်းရေးဟာနောက်ပြန်လှည့်စရာမရှိပဲရှေ့ဆက်သွားဖို့ပဲရှိတယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်ဒီနေ့လက်မှတ်ရေးထိုးပွဲမှာမပါဝင်သေးတဲ့အဖွဲ့တွေအနေနဲ့ရှေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်အောင်လဲဆောင်ရွက်ပေးသွားမယ်လို့ပြောပါတယ်လက်မှတ်မထိုးနိုင်သေးတဲ့နောက်ထပ်တိုင်းရင်းသားအဖွဲ့တွေပါဝင်လာဖို့အတွက်တပ်မတော်အနေနဲ့အင်အား၃နီးထက်ညှိနှိုင်းအဖြစ်ရှာတဲ့ဤကိုသာတုံးဖို့စစ်ရေးတွေကိုလျှော့ချပေးဖို့ KNU ဥက္ကဋ္ဌစောမူတုစေဖို့ကလည်းတောင်းဆိုထားပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတဦးသိန်းစိန်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့ဟာအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ခုရလာတဲ့ငြိမ်းချမ်းရေးကိုနောက်ကျောင်းပြန်လဲမှာမဟုတ်ဘူးလို့လည်းသူကခုလိုပြောဆိုလိုက်ပါတယ်။
ကျွန်တော်တို့ရဲ့ပိုင်းတာဝန်က MC ကိုဘယ်တော့မှမရေးထိုးရဆိုတာထက်အောင်လက်ခံရတဲ့သဘောတူညီချက်တွေဘာလို့ခေတ္တရောက်ရောက်အကောင့်ထဲပေါ်နေလဲဆိုတော့မှတ်တော့ပါအခြေခံလို့တရားစီရင်ရမှာရေထိုးပြီးပေါ်တော့ပါမယ်ငင်းငင်းလုံလုံးစင်ကရှေ့ကိုဆက်သွားဖို့ဖြစ်ပါတယ်နောက်ပြန်လှည့်တာကြောင်းမရှိဘူး
ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါသေးတယ
်တက္ကသိုလ်ရွှေချရဆိုင်မှာကိုပြခတ်ခဲ့ကိုရဆိုင်ဆိုင်မှာဥပဒေဆောက်ပြီးကြီးကြပ်ရေးကောင်တီ GMC ကိုဖွဲ့စည်းပြီးထိန်းသိမ်းလုပ်ဆောင်တော့ဖြစ်ပါတယ်ပြိပကလူတွေကဒီမှာနိုင်ငံတကာအထောက်အကူတွေလူတို့ပြုပြတဲ့ရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာစို့သူစားပြီးလုပ်ဆောင်တော့ဖြစ်ပါတယ်ပြီးတော့ဆိုငင်းကြဲဆွေးနွေးမှုဥပဒေကောင်တီ UB DJC ကိုဖွဲ့စည်းပြီးအမျိုးသားပြန်လဲရေးချားစစ်ရေးကိုဥတည်ထားတဲ့နိုင်ငံရေးဆွေးနွေးပွဲမျိုး
ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူစေဖို့ကခုလှုပ်ဆောင်ခဲ့တာဟာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ရှောက်လန်းရမယ့်ခရီးရှည်တစ်ခုအတွက်ပထမဆုံးခရီးတစ်ခုသာဖြစ်ကြောင်းလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလဲသူကခုလိုတောင်းဆိုလိုက်ပါတယ
်လက်တလောပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းများထပ်မံပါဝင်လာရေးလုပ်ငန်းစဉ်တွေဖော်ဆောင်ရမှာလဲတမတော်အနေနဲ့အာသုံးတဲ့ဤချက်ညှိနှိုင်းအဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ
်ဒီလက်မှတ်ရေးထိုးပွဲအပေါ်မှာနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကခုလိုတုံးသက်ခဲ့ပါတယ
်တကယ်လို့သာသူတို့တွေကဒီသဘောတူညီချက်တွေကိုကောင်းကောင်းမွန်မွန်အကောင့်ထဲပေါ်တယ်ဆိုရင်တော့ဒီ NCA ကိုနောက်ထပ်အခြားဖွဲ့တွေကလည်းလာပြီးတော့မှဆက်ပြီးတော့လက်မှတ်ရေးထိုးကြမှာပေါ့နော်ကောင်းကောင်းအကောင့်ထဲမပေါ်နိုင်ဘူးပြီးတော့မှနောက်အစိုးရဘက်ကလည်းတိုက်ခိုက်မှုတွေရပ်ဆဲအောင်သူ့အနေနဲ့မလုပ်နိုင်ဘူးဆိုရင်တော့ဒါကောင်းတဲ့ရလတ်ဟိုရလာမှာမဟုတ
်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်အပေါ်ခုလိုတုံးသက်လိုက်ပါတယ
်ကပနာမအဆောက်ပြေပါပဲလို့တော့ကျွန်တော်ယူဆတယ်ဒါပဒမချက်လားမို့ဗျာဒါရေးကြည့်တဲ့အဆင့်တစ်ဆင့်ဖြစ်တယ်ပြည်ပြင်းပေါ့နော်
ဒီလက်မှတ်ရေးထိုးပွဲကိုအစိုးရဘက်ကသမရဦးသိန်းစိန်ဒုတိယသမရတွေဖြစ်ကြတဲ့ဒေါက်တာဆိုင်းမောင်ခန်းနဲ့ဦးညံထွန်းဦးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောအပါအဝင်စုစုပေါင်း၈ဦးပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်တိုင်းရင်းသားတွေဘက်ကတော့ကရင်အမျိုးသားအစည်းအရုံးက KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဒုတိယဗိုလ်ချုပ်ကြီးရွက်စစ်ချင်းမျိုးသားတပ်ဦး CNF ကဥက္ကဋ္ဌပူးနျံလန်းထံပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဥခုံမြင့်ထွန်းမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဥက္ကဋ္ဌရဲဘော်တန်ကေရခိုင်အမျိုးသားလွတ်မြောက်ရေးပါတီ ALP ကဥက္ကဋ္ဌဥခိုင်ဆိုးနိုင်အောင်ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ကဗိုလ်ချုပ်ကြီးစောထေးမောင်နဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကစစ်ဦးစီးချုပ်ဗိုလ်ချုပ်စောလက်ပွဲတို့တက်ရောက်လက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံတကာအသီးသက်သေတွေအနေနဲ့ကုလသမဂ္ဂဥရောပသမဂ္ဂထိုင်းနိုင်ငံဂျပန်နိုင်ငံတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံမှကိုယ်စားလှယ်တွေတက်ရောက်ပြီးအသီးသက်သေလက်မှတ်ရေးထိုးခဲ့ပါတယ်ပြည်တွင်းအသီးသက်သေတွေအနေနဲ့ကတော့ပြည်တွင်းနိုင်ငံရေးပါတီ62ခုမှကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ဒီလက်မှတ်ရေးထိုးပွဲကိုဒေါင်ဆန်းစုကြည်နဲ့ခွန်ထွန်းဦးတို့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစားဗဟိုအလုံးမှုဆောင်ဦးဝင်းထိန်တက်ရောက်ခဲ့ပါတယ်။အခု NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့ရှိဖွဲ့ဟာအောက်တိုဘာ16နဲ့18ရက်တွေမှာအစိုးရနဲ့စည်ရေးကော်မတီနိုင်ငံရေးကော်မတီများဖွဲ့စည်းရင်အစည်းအဝေးပြုလုပ်သွားမှာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ရှင
်။မေခပြောပြသွားတာပါရှင်။ဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့အပြစ်ရရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတပြည်လုံးအပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးအတွက်အစိုးရကိုတိုင်းရင်းသားခေါင်းဆောင်တဦးကတောင်းဆိုလိုက်ပါတယ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ဒီအတွက်တပ်မတော်အပါအဝင်နှစ်ဖက်တပ်တွေကဆောင်ရွက်နေကြသလိုလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေနဲ့လည်းအရင်လက်မှတ်ရေးထိုးထားတဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ရှိတဲ့အကြောင်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာကမ္ဘာအရှိအကြဆုံးပြည်ရင်းစစ်ပွဲရစေးရေးအတွက်ပထမဆုံးခြေလှမ်းအဖြစ်စတင်လိုက်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်ကိုနိုင်ငံတော်သမ္မတအပါအဝင်နိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာပြည်ရင်းပြည်ပကတပ်သေးတွေနဲ့အတူအတီးပြုတ်လက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဒီလက်မှတ်ရေးထိုးပွဲအခမ်းအနားဟာမနေ့9နိုင်လောက်မှာစတင်ပြီးနေ့ကင်း17နိုင်လောက်မှာပြီးဆုံးခဲ့ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နိုင်အတွင်းတိုက်ပွဲတွေရပ်ဆိုင်ဖို့အတွက်ချင်းမျိုးသားတပ်ဦးရဲ့အဓိပတိကောင်စီဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတောင်းဆိုလိုက်ပါတယ်
။ဒီစာချုပ်ကိုကိုလက်မှတ်ထိုးပြီးပြီ။အဲ့ဒီစာချုပ်ထဲမှာသမ္မတကြီးကိုတိုင်လည်းလက်မှတ်ထိုးတယ်တမတော်ကောက်ကွေဦးစီးချုပ်နဲ့ဒုကောက်ကွေဦးစီးချုပ်လည်းလက်မှတ်ထိုးတယ်အခုကျွန်တော်တို့စာချုပ်ထဲမှာ24နှစ်ရည်အတွင်းဒီစာချုပ်ကိုတစ်ဖက်တက်တွေကနေပြီးတော့အုတ်ချီထိအကြောင်းကြားရမယ်ဆိုတာပါပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ထိုးပြီးသားဖြစ်တဲ့အတွက်ဒီစာချုပ်ကိုနှစ်ဖက်တက်ကလိုက်နာဖို့လူအတာဖြစ်ပါတယ်အဲ့လိုလိုက်နာဖို့ဆိုတဲ့နေရာမှာဒီစာချုပ်ကဒီနဲ့ဖတ်ကြားထားတဲ့အတိုင်းဒီမှာလာပြီးတော့လက်မှတ်ထိုးတဲ့လူတွေဖွဲ့တင်တဲ့တာတက်ဆိုင်တာမဟုတ်ဘူးတနိုင်ငံလုံးနဲ့တက်ဆိုင်တဲ့စာချုပ်ဖြစ်တယ်သူတို့ကြောင့်အစိုးရကိုကျွန်တော်တောင်းဆိုချင်တာကအခုကနေရှိပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတစ်ဖွန်းလုံးမှာတိုက်ပွဲတွေအားလုံးရပ်စေဖို့လက်မှတ်မထိုးသေးတဲ့အဖွဲ့ရှိနေလဲတိုက်ပွဲထူးဆီးစင်တာအားလုံးရပ်စေဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်အဲ့ဒါမှကျွန်တော်တို့စစ်ဆေးဆောင်ရွက်မဲ့လုပ်ငန်းတွေကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်
စာချုပ်ပါသဘောတူညီချက်အတိုင်းပြစ်ခတ်တိုက်ခိုက်မှုတွေရစဲရေးကိုအစိုးရဘက်ကကတိုင်းရင်းသားတွေဘက်ကပါဆောင်ရွက်နေပြီလို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တိုင်းရင်းသ
ားတွေဘက်ကလည်းတက်ဖို့သားတွေကပို့ပြုတ်နေကြတယ်။ကျွန်တော်တို့ကလည်းမရကြည့်တာဖြစ်ပါတယ်။ဒီဘေးကိုဝတ်ဆောင်နေတာကဒီဘေးကဥပဒေပြည်ပါဒီမှာကျွန်တော်တို့လွတ်တယ်ဆိုတာအိပ်ပျော်ချက်ပါပဲ။အဲ့ဒါကြောင့်အလုပ်တိပြီဆိုရင်ဒီညနေတော့ဆိုရင်လည်းတက်တည်ရာပြုတ်ပြီးတော့ဘောတော့ကြဝတ်ကြီးချက်စားကြမဖေးပြီးတော့ကြတယ်ဒီမျိုးမျိုးတွေကိုတရားတို့ရင်းစေချင်တာပေါ့နော်ဒီအမိကိုပဲတက်ကအမိကိုပဲစောင့်နေတာ
လက်မှတ်ရေးထိုးရမှာမပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးကိုနှစ်ဖက်လိုက်နာဖို့လိုအပ်ကြောင်းဦးအောင်မင်းကဆက်ပြောပါတယ်။
နောက်ကျတဲ့လက်မှတ်ထိုးတဲ့အဖွဲ့ကတော့ဒါတို့ဒီလိုတိုင်းကျက်ဆက်စားလို့ဘယ်လိုလဲဆိုတော့အလုပ်ကကုန်းစံကိုစောင့်ကုန်းစံကိုစောင့်အဲဒီကုန်းစံကိုလည်းလည်းပြောတာတော့ပါအဲ့ဒါပြည်နယ်ဆီရှိတဲ့နောက်တော့ပြည်တော်ကုန်းစံရှိတဲ့အဲ့စာချုပ်တွေလည်းတော့ပါဟိုစာချုပ်တစ်ခုကိုအောင်းတဲ့ဘိုးကတော့တစ်ဖက်နဲ့လာလို့ဒါတစ်ဖက်ကလည်းလည်းလာမယ်တစ်ဖက်ကလည်းလည်း
လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကကောလက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပါဆက်လက်ကြိုးပမ်းသွားမယ်လို့လည်းဂရိပြုပြောဆိုကြပါတယ်။မြမငင်းချင်းစင်တာကအကြီးတန်းကြံပေးဦးလာမောင်ရွှေကအရင်ရက်ဆွေးနွေးပွဲတွေမှာကလေးကတမရော့ဘက်က24နာရီအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စေးရေးကိုဆောင်ရွက်ဖို့ပြောဆိုထားကြောင်းလည်းပြောပါတယ
်။ဟိုတနေ့ကကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့အကြုံညှိနှိုင်းပွဲမှာတမရော့ကတာဝန်ရှိတယ်ပေါ့လေဒီရက်ပွဲသူကြီးရဲအောင်ပါတော့အခုလက်မှတ်ထိုးပြီးပြီးချင်းမှာတက်မတော်အနေနဲ့ကတော့သူတို့ရဲ့ဆက်သွယ်လမ်းကြောင်းတွေကနေပြီးတော့ချက်ချင်းပေါ့လေဒါကိုဆက်သွယ်ပြီးတော့ပေါ့ဒီအမိန့်ကို သူတို့ထပ်ပြီးတော့ deliver လုပ်မယ်လို့ပြောသားတာတွေ့ပါလားခင်ဗျအဲ့ဒီတိုင်းပဲဆောင်ရမယ်လို့ပဲကျွန်တော်တို့အနေနဲ့သိထားတယ
်မနေ့ဖန်မှာတော့ပြည်ထောင်စုစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီကနေ့သဘောတူထားတဲ့စာချုပ်ပါအချက်လက်တွေကိုအကောင့်ထည့်ဖို့ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ကော်မတီကိုပြည်ထောင်စုအဆင့်ပြည်နယ်အဆင့်ဒေသန္တရအဆင့်ဆိုပြီးအဆင့်၃ဆင့်နဲ့ဖွဲ့စည်းဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲအပြည့်အစုံစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပူးတွဲကော်မတီတရဖွဲ့စည်းဖို့ရှိနေပါတယ်ဒီကော်မတီကရပ်ပေါင်း60အတွင်းနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေရေးဆွဲပြီးရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်ဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုသမိုင်းဝင်နေ့ရက်တည်းအဖြစ်ပြောဆိုသတ်မှတ်ခဲ့ကြသလိုလက်မှတ်ရေးထိုးရမှာနိုင်ငံတော်သမ္မတဒုသမ္မတနှစ်ဦးတမရကာကွေဦးစီးချုပ်ဒုကာကွေဦးစီးချုပ်လွတ်တော်ဥက္ကရာနှစ်ဦးတို့ပါဝင်လက်မှတ်ရေးထိုးခဲ့သလိုတန်းသာခေါင်းဆောင်တွေဘက်ကလည်းတပွဲကို3ဦးကြာစီလက်မှတ်ရေးထိုးပြီးနိုင်ငံရေးပါတီတွေကခေါင်းဆောင်20ဦးနိုင်ငံတကာတန်တမန်6ဦးကတက်တည်အဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ဒီအခမ်းအနားကိုအမေရိကန်တန်မတ်ကြီးပါဝင်အခြားနိုင်ငံကတန်တမန်တွေပြည်ရင်းကလူငယ်နဲ့လူမှုရေးအသင်းဖွဲ့တွေလည်းပါဝင်တယောက်ခဲ့ကြပါတယ
်ကိုမိုးစောနှစ်ပြည်တော်ကနေပေးပို့ခဲ့တဲ့သတင်းဖြစ်ပါတယ်ရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်ဒီကနေ့လက်မှတ်ရေးထိုးပွဲကျင်းပနိုင်ခဲ့တဲ့အပေါ်မှာကရင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့ NCA ထောက်ခံပွဲတွေကျင်းပခဲ့ကြပါတယ် NCA အပြစ်ရက်စာချုပ်ရေးထိုးပြီးတဲ့နောက်ပိုင်းတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးရပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေပိုးပြီးတော့ဆောင်ရွက်ခွင့်ရှိမယ်လို့လည်းထောက်ခံပွဲဦးစီးကျင်းပသူတွေဘက်ကပြောပါတယ်တစ်ဖက်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့အားလုံးအစုံမပါဝင်သေးတဲ့အတွက်တပြည်လုံးငြိမ်းချမ်းရေးအတွက်ခက်ခဲနေဦးမယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကရှုမြင်နေကြပါတယ်ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ NCA လက်မှတ်ရေးသူပွဲမှာပါဝင်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးကနေဦးဆောင်ပြီးတော့ဒီကနေ့ကရင်ပြည်နယ်ဖျားသုံးစုမြို့နယ်လှိုင်းပွဲမြို့နယ်ဘက်မှာ NCA လက်မှတ်ရေးသူရေးထောက်ခံပွဲကျင်းပခဲ့ကြပါတယ်အခုလို NCA ထောက်ခံပွဲကျင်းပခဲ့တာနဲ့ပတ်သက်လို့ KNU ဒူပလိုက်ရခရိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံဘဒူစောသဲနေကအခုလို့ပြောပါတယ
် NCA ကကျုပ်လက်မှတ်ထိုးတာဟိုထောက်ခံပွဲပေါ့အခုကဒီမနေ့ KNU ဆက်ဆံရေးယုံကတော့ကမန်ကတာပြုလို့ပေါ့ဟိုလူတို့တော့ရှစ်တန်းတင်လိုက်တယ်ပေါ့ကျွန်တော်တို့ကတော့အဓိကရည်ရွယ်ချက်ရတော့ပြည်တွင်းစိတ်ကိုအဆုံးစနိုင်ရေးနဲ့လူတို့အတွက်စီးပွားရေးပညာရေးကျန်းမာရေးနဲ့ဖွံ့ဖြိုးရေးကိုအဓိကရည်ရွယ်ပါတယ်
ကရင်မျိုးရစီယုံအနေနဲ့မြန်မာအစိုးရနဲ့ပြစ်ခတ်ရက်စက်ရေးပြုလုပ်ခဲ့ပြီးနောက်ပိုင်းဒေသဖွံ့ဖြိုးရေးလုပ်ငန်းပိုင်းတွေမှာပုံမှန်လှုပ်ဆောင်လာနိုင်တယ်လို့ဘရူဆောဆဲနေကအခုလိုဆက်ပြောပါတယ
်2017ခုနှစ်မှာ KNU နဲ့နိုင်ငံတော်အစိုးရနဲ့အဲ့ဒါတိချုံဆွေးနွေးပြုလုပ်နိုင်ခဲ့တယ်2017နှစ်မှာဆက်ဆံရေးယုံတွေခရင်လိုက်ခြားထားနိုင်ခဲ့တယ်ဒီအဒီပေါ်မှာအခြေခံပြီးတော့လူမှုတွေပညာရေးဒီဘဝကြီးနဲ့ဖွံ့ဖြိုးရေးကျမ်းမာရေးအချိန်ကမရှိသေးတဲ့ကြီးလက်ဒေသကြီးရွာထဲမှာဆိုလို့ရှိရင်အများကြီးဖြစ်ပေါ်ခဲ့တဲ့ဖွံ့ဖြိုးရေးဘက်မှာလည်းပဲလမ်းတွေတံတားတွေဆိုလို့ရှိရင်တော့အများကြီးပဲရတာအဖြစ်ခရစေရေးပြုလုပ်နိုင်တဲ့အပေါ်မှာဖြစ်တယ
် KNU ကနေကြီးမှုလှုပ်ဆောင်နေတဲ့ NCA ထောက်ခံပွဲတွေမှာ KNU နယ်မြေခံခေါင်းဆောင်တွေမြန်မာအာဏာပိုင်တွေဘက်ကနယ်မြေခံအုပ်ချုပ်ရေးမှုနယ်မြေခံစစ်သားရာရှိဌာနဆိုင်ရာကပုဂ္ဂိုလ်များပါဝင်ကရင်တိရခန်တိုင်းရင်းသားစုစုပေါင်း1000နီးပါးတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့ NCA လက်မှတ်ရေးသူရဲ့ပိုင်းမှာတော့ KNU အဖွဲ့အစည်းမှာအမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးသူပွဲမှာ KNU ဒုတိယဥက္ကဋ္ဌနော်စီရာဖိုးရာစိန်နေနဲ့တက်ရောက်နိုင်ခဲ့ခြင်းမရှိသလိုငင်းချမ်းရေးလုပ်ငန်းစဉ်မှာတိုက်ပွဲတွေရပ်တန့်ပြီးတိုင်းရင်းသားလက်နက်ကန်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးသူနိုင်မဲ့စာချုပ်ဖြစ်လာစေဖို့မျှော်လင့်ထားပြီးမဲ့လည်းဖြစ်မလာတဲ့အတွက် NCA လက်မှတ်ရေးသူပွဲအခမ်းအနားကိုတက်ရောက်ဖို့ခွန်အားမရှိကြောင်းမြန်မာစိုးရကိုစာရေးသားတင်ပြထားပါတယ်။ဒါအပြင် KNU လက်အောက်ခံကရင်မျိုးရာလူမျိုးရေးတပ်မတော် KNLA အနေနဲ့နေချာစောက်သားဒါမှမဟုတ်ပြည်သူရဲအသွင်ပြောင်းတာမျိုးကိုလက်မခံသလို KNU တပ်မဟာခရိုင်နယ်မြေတွင်စစ်အာတိုးချက်ချင်းမပြုတ်လို့ဖို့ KNU အုပ်ချုပ်ရေးနယ်မြေတွင် KNLA တပ်ဖွဲ့ဝင်တွေလှုပ်ရှားသွားလာမှုကိုမြန်မာတပ်မတော်ဒါမှမဟုတ်အာဏာပိုင်တွေကနေတားဆီးကန့်သတ်နှောက်ယှက်ခြင်းမပြုတ်ဖို့အပါဝင်အချက်6ချက်ပါသဘောထားယက်တီချက်ကိုအောက်တိုဘာလ14ရက်နေ့နေ့စွဲနဲ့ထုတ်ပြန်ခဲ့ပါတယ်အလားတူရှမ်းပြည်နယ်မိုင်းပန်မြို့မှာလည်းကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကနေကြီးမှုပြီး NCA ထောက်ခံပွဲတစ်ခုကိုကျင်းပခဲ့ပါတယ်။အ အခုလိုမြန်မာအစိုးရနဲ့ပိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေအပြည့်ရဆိုင်ချုပ်လက်မှတ်ရေးထိုးနိုင်ခဲ့ရင်ငင်းချမ်းရေးလမ်းလာကောင်းမယ်လို့မျှော်လင့်ကြောင်းမိုင်းပိုင်မြုပ်ခန့်ကြားပြူပါတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဆိုင်းနောက်ကအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ထိုးတယ်ဆိုတာကြတော့ကျွန်တော်တို့ပြည်သူတွေနှစ်ပေါင်းများစွာရင်မြုပ်နေခဲ့တဲ့နေရာကိုတက်ရှုခွင့်ရနေတဲ့အချိန်မှာကျွန်တော်တစ်ချက်လောက်လဲတက်ရှုလို့မဝပြီမဲ့လဲတက်ရှုခွင့်ရတယ်ဆိုတာကျွန်တော်တို့ကအဲ့ဒါကိုတောင်းတယ်လို့တော့ကျွန်တော်ထင်တာပါ SCA ထိုးတယ်ဆိုတာတော့နောက်ပိုင်းအခွင့်ရေးတော့ကျွန်တော်ကောင်းတယ်လို့တော့ကျွန်တော်ထင်ပါတယ
်ဒီကနေ့မှာမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ KNU ကရင်မြူရာစီယုံဒီမိုကရေစီအကျိုးပြုကရင်တမတော် TGPE ကရင်ငင်းချမ်းရေးကောင်စီမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရတစ်တပ်ဦး ABSDF တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အစရှိတဲ့အဖွဲ့ခုနှစ်ဖွဲ့တို့ကနေ NCA လက်မှတ်ရေးသွင်းခဲ့ပါတယ်။ KNU ခေါ်ကချင်လွတ်လပ်ရေးဖွဲ့မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် TNL တောင်ပလောင်တပ်ဖွဲ့အစရှိတဲ့အဖွဲ့ဆယ်ဖွဲ့ကတော့အလုံးစုံပါဝင်ရေးနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေပေါ်နိုင်ငံရေးစည်းရေးအမှတ်ခံချက်မရရှိသေးဘဲနဲ့လက်မှတ်ရေးထိုးဖို့မဖြစ်နိုင်သေးဘူးဆိုပြီးငြင်းဆန်ခဲ့ပါတယ်။တနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစည်းရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးရမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအလုံးစုံမပါဝင်နိုင်တဲ့အတွက်တပြည်လုံးအတိုင်းအတာငြင်းချမ်းရေးတည်ဆောက်နိုင်ဖို့ခက်ခဲနေဦးမယ်လို့တိုင်းဒေသ NCCD အဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့ကြီးကအလုံးပေါင်း27ဖွဲ့တောင်ရှိတယ်အခုကဒီ10ဖွဲ့နဲ့ပဲထိုးမယ်အဲ့ဒါလိုနေသားမျိုးမှာသူတို့နဲ့တည်ရမဆိုသူတို့နဲ့ဆွေးနွေးမယ်သူတို့နဲ့ကြည်လည်မဆိုဒေတာတချို့လောက်မှပဲသာဖြစ်နိုင်တယ်
နိုင်ငံတော်သမ္မတဦးသိန်းစိန်ခေါင်းဆောင်တဲ့မြန်မာအစိုးရကုလသမဂ္ဂဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့10ဖွဲ့တို့ကနေ NCA အပြည့်ရလက်မှတ်ရေးထိုးနေပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာမြန်မာသမ္မတတို့နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမ္မတတို့ SSPP SSA TNL တောင်းပလောင်တပ်ဖွဲ့အရမ်းမှာစစ်ရေးရသိမ်းမှနေဆဲလဲဖြစ်ပါတယ်။ NCA အပြည့်ရလက်မှတ်ရေးထိုးရေးမှာဒီဆဲအပြည့်ခတ်ရစေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲအသက်ဝင်ရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကစောင့်ကြည့်အားပေးသွားမှာဖြစ်တယ်လို့လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့အစည်းတွေပေါ်စစ်ရေးနီးလန်းနဲ့အရေးယူဆောင်ရွက်နေတာဟာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးတည်ငြိမ်မှုနဲ့လုံခြုံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်နိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကနေဒီကနေ့မှကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြပြသွားတာပါရှင်။အခုတွေ့လွတ်နေတဲ့ရေဒီယိုထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ဝက်ဆိုက်လိပ်စာက bamis.voanews.com ဖြစ်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်နိုင်ဝက်ဆာအစီအစဉ်မှာတော့ရွေးကောက်ပွဲဆိုင်ရာအထူးဆောင်ပါတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
ရရှိမြန်ခင်ဗျာအခုလာမယ့်ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲအီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မင်းမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်။အောက်တိုဘာလ15ရက်ကြာသပတေးနေ့ညနေပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19 25တို့ကနေပြီးတော့ပဲဖန်ယူနိုင်နိုင်ပါတယ်ရှင်။အခုအချိန်တော်တွင်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရွေးကောက်ပွဲကြိုတင်မဲ့ပေးကြတဲ့ရေမာဘလူးအခက်အခဲတွေနဲ့ကြုံတွေ့နေရပါသလဲ
။ဒီမှာရှိနေတဲ့ဗမာရဲ့စီရင်သူတို့ရှိတဲ့နယ်လို့တော့ထင်တယ်။ဘာဖြစ်ဆိုတော့ကျောတငယ်ချင်းတချို့တို့အီးမေးပို့တယ်ဒါပေမဲ့အများစုကမရအောင်ဒီ
ကိုတန်းထွက်အောင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ရွေးကောက်ပွဲဆိုင်ရာဒီတိုးချက်အစီအစဉ်တွေထဲမှာနိုင်ငံရေးပါတီတွေရဲ့မိတ်ဆက်ကန္တရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်စတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရက်စာချုပ်အကြောင်းသတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်မြန်မာဆွေရနယ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပြစ်ရက်လက်မှတ်ထိုးပြီးတဲ့နောက်နယ်ကြားဆောင်တပ်ဖြစ်ဖြစ်ပြည်သူရဲဝန်တန်းဖြစ်ဖြစ်အသွင်ပြောင်းတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကသဘောထားထုတ်ပြန်ခဲ့ပါတယ်။ဒီသဘောထားဟာတပ်မှုတွေရဲ့6လတကြိမ်ဆွေးနွေးပွဲဆုံးဖြတ်ချက်ဖြစ်တယ်လို့ကရင်အမျိုးသားစီယွန် KNU ရဲ့ဆုံးဖြတ်ချက်လည်းဖြစ်တဲ့အကြောင်းအောက်ခြေအဆင့်တပ်မှုတွေပါတည်ရှိဖို့အတွက်ဒီကြေညာချက်ထုတ်ပြန်ခဲ့တာလို့ KNLA ရဲ့စစ်ရေးချုပ်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။နှစ်ပေါင်း60ကျော်ကြာမြန်မာအစိုးရနဲ့လက်နက်ကင်တိုက်နေတဲ့ KNU ကရင်အမျိုးသားအစည်းအရုံးပါဝင်အဖွဲ့၈ဖွဲ့ဟာအောက်တိုဘာလ15ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးတဲ့အခါမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ဟာနေကြားဆောင်တပ်ပဲဖြစ်ဖြစ်နေကြားရဲပဲဖြစ်ဖြစ်လုံးဝမဟုတ်ဘူးဆိုပြီး KNLA တွဲဖက်စီရေးချုပ်ဗိုလ်မှူးချုပ်မန်းရှာထူအောင်ကအခုလိုပြောပါတယ်။အဲ
ဒီနေကြားဆောင်လို့ရဲမလို့ဘူးဆိုတာကအခုတွေကကျွန်တော်တို့ကသတင်းတွေမျိုးထွက်တယ်လေမြန်အောင်လိုင်းတို့ကာချုပ်မင်းလူတွေထွက်တဲ့သတင်းတွေမှာဒီကြီးအားလက်လက်ချက်တင်းတွေပါတော့လို့သတင်းတွေပေါ်လာအဲ့ဒီပေါ်လာတဲ့အနေထားမှာတော့တကယ်လို့ဖြစ်ခဲ့ရင်ကျွန်တော်တို့ပြည်သူများလူမျိုးတတ်မှာတော့ကျွန်တော်တို့ဒီအရေတော့မဆောင်ရနိုင်ဘူးကျွန်တော်တို့ဖိအားတစ်ခုပေးနေဆိုတော့ကျွန်တော်တို့အပြီးမခံဘူးဗျာအဲ့ဒါကျွန်တော်တို့ရှိတဲ့ကျွန်တော်အောက်ခြေသာတမှုတွေရဲဘော်တွေကိုကျွန်တော်တို့ပြန်လို့ချုပ်တင်ပြန်လို့အပြီးပြန်ပေးတာဖြစ်တယ်လေအဲ့ဒီဟာလည်းပဲကျွန်တော်တို့တမှုများဟိုအရေးပေါ်စီးမှာဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်တယ်လေအဲ့ဒါကျွန်တော်တို့ရဲ့ဒီမျိုးသားလူမျိုးတတ်မှုရဲ့သဘောထားတရားလည်းဖြစ်တယ
်အရင်တုန်းကတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးရယူခဲ့တဲ့ DKBA ပါဝင်ကရင်လက်နက်ကိုင်အဖွဲ့တော်များများဟာနောက်ဆုံးမှာတော့နေကြားဆောင်တက်လို့ဖို့အတွက်ဖိအားပေးခံရမှုတွေရှိခဲ့တဲ့အတွက်သူတို့ရဲ့သဘောထားကိုထုတ်ပြန်ရတာဖြစ်တယ်လို့လည်းဗိုလ်မှူးချုပ်မန်းရှာထူအောင်ကဆိုပါတယ်
ဟိုပြီးခဲ့တဲ့ကာလတုန်းကကြည့်ပါဦးမဒီကီလို့လို့ပေါ့ဗျာအဲ့လိုဟိုသူတို့ကနေကြာလာတဲ့အခါကျတော့သူတို့ကဟိုလက်နက်ကိုင်အဖွဲ့စည်းဆိုတာတစ်ဖွဲ့တည်းရှိရမယ်ဆိုတော့လို့လုံလောက်တဲ့အခါကျတော့ဒီကီဘီကိုဟိုနေကြားဆောင်တက်တာပြောင်းတော့လုံခိုင်းတဲ့အပေါ်မှာအဲ့ဒါမျိုးတွေကလူလာရှိခဲ့မှုတယ်ဒါကြောင့်ဘုရားရှင်ရဲ့ဆီစွာလုပ်ပြီးတဲ့နောက်မှာကျွန်တော်ကရင်မျိုးသားလူမျိုးတတ်မလို့အဲ့လိုဒီအပြင်ဘာလို့လုံးသွားမယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့ကတော့လက်ခံလို့မရဘူးဆိုတာကျွန်တော်တို့ကကျွန်တော်တို့ရဲ့သဘောထားရတဲ့ကိစ္စကိုကျွန်တော်တို့ကပေါ်ပြတာဒါပဲဖြစ်တယ်လေ
KNU ဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်သူတို့ရဲ့တပ်ဖွဲ့အတွင်းမှာကောကရင်လူထုအခြေပြုအဖွဲ့အစည်းတွေအတွင်းမှာကောနိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေအတွင်းမှာပါသဘောထားရယူတဲ့အခါမှာအမြင်မတူမှုတွေလည်းရှိနေတာပါဒီအခြေအနေတွေအောက်မှာအခုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက် KNLA တက်တဲ့အနေနဲ့အားနည်းချက်တွေအားသာချက်တွေဘာတွေရရှိနိုင်မလဲဆိုတာကိုမေးတဲ့အခါမှာတော့တွဲဖက်စီရေးချုပ်ဗိုလ်မှူးချုပ်မန်းရှာထူအောင်ကအခုလိုပြောပါတယ်
အဲ့ဒါကတော့ခံမလို့မသိသေးဘူးလားတခါတည်းပြောနေအလို့ကလည်းမမိတာတွေလည်းကျွန်တော်တို့တွေ့ရတာလည်းရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ခံမလို့မရဘူးနောက်အခုကဒီလက်မှတ်ထိုးပြီးရင်16ရင်းနှီးမှာလာသူတို့စစ်တပ်စစ်တပ်သူတို့တွင်ဝတ်အဆင့်လိုက်အဆင့်လိုက်ပေါ်အဲလိုရေးဆွဲမှာဖြစ်တဲ့အခါကျတော့အဲ့ဒါပဲကျွန်တော်တို့ကစောင့်ကြည့်အောင်ပါပေါ့လေနော်ပြီးခဲ့တဲ့10ရက်နေ့တုန်းက10ရက်9ရက်နေ့တုန်းကပေါ့အဲ့ဒီမှာတပ်မှန်ကစီရီယာမှာ ตัวว่าตาจองเลยลงเลยสู้พี่တော့ဟိုဟာသူတို့ဟာတတယ်လားจองชื่อลงเลยလို့ပြောတယ်ဒါပေမဲ့တတจองชื่อลงတော့ညာနေကျွန်တော်တို့ဘာမှจองမကြဘူးခုတ်တော့ခွန်တဲ့သဘောရာတာရှိจองลงတာပဲကြည့်စီတင်နေနဲ့တင်နေတော့သွားတာပဲကြည့်စီဒါကျွန်တော်တို့အဖြစ်ပြရမှာဖြစ်တယ်အခုအဖြစ်ပြီးမပြီးရောမကဘူးကျွန်တော်တို့တာအာညာချထားတဲ့နေရာကိုသူတို့လက်လက်ကြီးလက်လက်ငယ်ငယ်နဲ့ပြစ်ခါလာရှိတယ်လက်လက်ကြီးဆိုတာအ ဟိုကပြီးခဲ့တဲ့ခုရနေတော့ကိစ္စမနစ်တနစ်တော့ဖြစ်တဲ့ကိစ္စဆိုတော့အတီငင်တို့မရသေးဘူးလို့ကျွန်တော်တို့ကတော့ယူဆမှာပဲလေ
နှစ်ပေါင်းများစွာလက်နက်ကင်တိုက်နေတဲ့အင်အားကြီးကရင်လက်နက်ကင်အဖွဲ့ဖြစ်တဲ့ KNU ဟာတိုင်းရင်းသားလက်နက်ကင်တွေကြားမှာတပ်ပေါင်းစုတွေဖွဲ့စည်းတိုင်းဥဆောင်ခဲ့တဲ့အဖွဲ့ဖြစ်နှစ်ပေါင်းများစွာရပ်တည်လာခဲ့တဲ့အဖွဲ့ဖြစ်ပါတယ်တခြားလက်နက်ကင်အဖွဲ့တွေကိုလည်းသူတို့အနေမျိုးတွေမှာနေထိုင်ရပ်တည်ခွင့်ပေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်ရှင်
တနိုင်ငံလုံးအပြည့်ရဆက်ရေးနောက်ပိုင်းကရင်လက်နက်ကင်တပ်ဖွဲ့ဘက်ကသဘောထားတချို့ကိုမအေးမှစုံစမ်းတင်ပြခဲ့တာပါအခုရွေးကောက်ပွဲဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါတော့မယ်ရှင်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံသားတွေဒီရက်ပိုင်းကြိုတင်မဲပေးဖို့ပြင်ဆင်နေကြပါတယ်ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုံအနေနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းကြားတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားတွေကစောစောပိုင်းမှာဝေဖန်ပြောဆိုထားခဲ့တာပါမဲပေးဖို့ပြင်ဆင်နေတဲ့မြန်မာလူငယ်တအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်နဲ့တွေ့ဆုံပြီးတော့ကိုအောင်ကမေးမြန်းတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ဩချက်အရာမှာရှိတဲ့မြန်မာတန်ရုံမှာဒီကနေ့မနေ့စောပိုင်းကစလို့ကြိုတင်မဲဆန္ဒပေးဖို့စင်ကာပူရောက်မြန်မာတွေထောင်ထဲချီးပြီးတော့ဆောင်ဆိုင်မဲပေးခဲ့ပါတယ်ကြိုတင်မဲစတင်ပေးနိုင်တဲ့ပထမရက်မှာပဲမဲပေးသူတွေများတဲ့အတွက်나이တော်ကြာဆောင်းဆိုင်ပြီးမှမဲပေးခဲ့ရပါမယ်အလုံးအစင်ပြေခဲ့ပါတယ်လို့မဲပေးသူတူဖြစ်တဲ့ဘူမိအင်ဂျင်နီယာဒေါက်တာအောင်ကူကူဆူကအခုလိုပြောပါတယ
်အာကျွန်တော်တို့သူတို့တွေအကုန်လုံးကပေါ်ပေါ်ယူယူပါပဲကျွန်တော်တို့ဟိုဒီအခုညီတွေအကုန်လုံးသူတို့ဟိုပေးပါတယ်ဟိုမေးတာမှန်တယ်မဟုတ်လဲသူတို့ပေါ်ပေါ်ယူယူကောင်းအောင်နဲ့သူတို့ရင်းရင်းကြီးပြောပြပါတယ်ဗျဒီတန်ရုံဝန်ထမ်းတွေအနေနဲ့ဘာမှဟိုပြောပြမရှိပါဘူးအာကျွန်တော်ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတုံးပြရတယ်ပေါ့နော်ဒီတိုင်းဒေတာကြီးလွတ်တော်ရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့ကျွန်တော်တုံ့ကူရပါတယ်ဒါပေမဲ့ကျွန်တော်ရှိမှကြတော့ဘာဖြစ်လဲဆိုတော့ကျွန်တော်သူကရှမ်းအမျိုးသမီးတနေစာတိုင်းရင်းသားဆိုတဲ့လူကြောင့်သူ၄ခုပေးရမယ်ပေါ့ဒါပေမဲ့သူတုံ့ကူပဲပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတာမွေမျိုးနဲ့မြစ်တာမျိုးရဲ့စီးရင်မှာရှမ်းမပါပါဘူးဆိုပြီးတော့မှသူကသူ့ကိုတုံ့ကူပဲပေးပါတယ်သူတို့လည်းတိုင်းရုံးဝန်ထမ်းတွေသူတို့လည်းနားလည်ပေးပါပေါ့လေကော်မရှင်ကပို့လိုက်တဲ့စီးရင်ထဲမှာရခိုင်နဲ့ပြည်ရင်ပဲပါတယ်ရှမ်းတယောက်မှမပါတဲ့အတွက်ကြောင့်မို့လို့သူတို့ကအဲ့ဒီအမျိုးသမီးကိုတော့ဟိုဒီသုံးပြပဲပေးလိုက်ပါတယ
်။ဒါပေမဲ့လည်းမဲပေးဖို့တန်းစီရမှာစီးစနစ်မကျတဲ့အပြင်ကွန်ပျူတာစနစ်နဲ့ကိုယ်နာမည်ကိုရှာဖွေရတာမဟုတ်တာကြောင့်မလိုအပ်တဲ့အခြေအနေပူကြတယ်လို့စင်ကာပူမှာနေထိုင်တဲ့မမိုအီကအခုလိုပြောပါတယ်
။ manual ဖြစ်တဲ့အတွက်လူကကိုယ်စီးရင်နဲ့မှာပါတော့လဲပဲ။ကောင်တာကို table ပေါ်ကောင်တာချက်ကိုရောက်သွားတဲ့အခါကျရင်ကိုယ်နာမည်ပါမပါဘူး။စာရွက်မှာတစ်ခေါက်ကိုယ့်ဘာကိုဆက်ရပြန်။အဲ့စာရွက်ကြီးတွေကိုလှန်ပြီးတော့စာရွက်ကလည်းဘယ်လိုလဲဆိုတော့ရက်ွက်ရုံမှာကတ်ထားတဲ့စာရွက်တွေကိုဓာတ်ပုံရိုက်ထားတဲ့သဘောမျိုးပေါ့နော်တကယ်တမ်းဟိုလိုမျိုးဟို list နဲ့အစအဆုံးစီစဉ်မရှိတွေ့ရစီသွားတယ်အဲ့မှာနာမည်ကိုရှာရှာပြီးကိုယ့်နာမည်တွင်ပေးမှဟိုလက်မှတ်ထိုးရတယ်ပြီးလို့ရှိရင်တို့ကဟိုရန်ကုန်တိုင်းဆိုလို့ရှိရင်မဲသုံးခုရမှာပေါ့အဲ့မဲလက်မှတ်သုံးခုကိုတို့ထုတ်ပေးရထုတ်ပေးရနေမှာရန်ကုန်တိုင်းအလုံးမျိုးနဲ့ဌာနရက်ွက်ဆိုတာတိုင်းဒေသကြီးတက်လားနှစ်လားကိုတို့ဆက်ချင်းမသိဘူးသိချာမသိဘူးမတိရတဲ့ဘယ်အိတ်ထံမှာသူတို့ရှာမှန်းသူတို့နည်းနည်းအလုတ်ရှုပ်တယ်ပေါ့
ကိုယ့်ရဲ့ဆန္ဒမဲတပြားနဲ့နိုင်ငံအပြောင်းလဲဖြစ်အောင်ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုအချိန်ယူပြီးတော့ဆန္ဒမဲလာရောက်ပေးတာဖြစ်ပေမဲ့ဒီကိုယ့်ရဲ့မဲတွေကိုဘယ်လိုပုံစံမျိုးနဲ့ရည်တွက်မှာလဲဆိုတာကိုသေချာမသိတဲ့အတွက်ဆိုရင်လည်းလို့မတ်မှုဤနဲ့မတ်စိုးတင်ဇာလက်ကအခုလိုပြောပါရယ
်မဲတွေကိုရသွားလို့ရှိရင်ဘယ်လိုပုံစံနဲ့ကောက်မယ်ဘယ်လိုပုံစံနဲ့ဘယ်နေရာမှာကောက်မယ်ဘယ်လိုပြန်ခွဲမယ်ဆိုတာကိုမတိရတဲ့အတွက်စိတ်တော့စိတ်ထဲမှာ 100% ကျေနပ်မှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့အခုမဲတွေကိုကောင်တာတွေခွဲထားတယ်ဒါပေမဲ့တကယ်တမ်းမဲပုံက၄ပုံပဲချထားပြီးတော့ခွဲထားတဲ့ကောင်တာတွေက၄ပုံပြန်ထည့်တယ်ဒါတွေကိုဘယ်လိုပြန်တည်မလဲတည်ပြီးရင်ဘယ်လိုပြန်ကောက်မလို့မြို့နယ်လိုက်ဘယ်လိုခွဲထုတ်ပြီးတော့အောက်အတိအကျဘယ်လိုတည်ရမလဲဆိုတော့ဘာမှဟို transparency မရှိဘူးအဲ့ဒီအတွက်တော့သဘောမကျပါဘူ
းမဲပုံကြီးချထားတာပေါ့နော်မထည့်လိုက်တာပဲဒါပေမဲ့ swap လုပ်မှညီမရန်စိုးရင်မှလည်းအမှန်တိုင်းပြောလို့ရှိဘာလို့ security ကိုညီမတို့မမြင်ရဘူးလေဒီဟာတွေကဘယ်လို processing လုပ်နေလဲဆိုတော့ညီမတို့ကသွားပြီးတော့ vote လုပ်လိုက်တာပဲရှိတယ်အနောက်ကဘလို့ပြန်ပို့မယ် process လုပ်မယ်ဆိုတာက information ညီမတို့ဘာမှမသိအောင်
ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်ဖို့ပုံစံ15လျှောက်လွာကိုတင်ပြီးတော့ခွင့်ပြုချက်ကြိုတင်ရယူရတာပါဒါပေမဲ့လည်းဒီလိုပုံစံ15တင်တဲ့သူတွေတိုင်းမဲပေးခွင့်မရဘူးလို့စင်ကာပူမှာနေထိုင်တဲ့ဒေါက်တာအောင်ကိုကိုဆိုးကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရယ
်ဟုတ်ပါတယ်ကျွန်တော်ရှိမှနောက်ကောင်မလေးတယောက်ပါသူကကြတော့သူတင်ထားတဲ့ပုံစံ15တင်ထားတယ်သူမဲဆင်းမှာသူ့နာမည်ပါမလာဘူးဒါပေမဲ့သူလာတန်းစီတဲ့သူဒီမှာစူးစမ်းတယ်တန်ယုံကဒီဝန်ထမ်းတွေကပြောပါတယ်ကောင်တာမှာသွားမေးကြည့်ပါအဲ့မှာပြောပြကြည့်စီးရင်စီလာရှာကြည့်ပါပေါ့တကယ်လို့မရဘူးဆိုလို့ရှိလို့ရှိရင်တော့သူတို့ကနားလဲပြီးတော့မှကြီးကြီးပြူပြန်ထွက်သွားပေးပါလို့ပြောပါတယ်ဒါပေမဲ့ကောင်မလေးကအဲ့လိုပဲသူတို့ပြောတဲ့အချိန်သွားပြီးတော့ကောင်တာမှာသွားရှာတယ်မပါဘူးမပါတဲ့အတွက်ကြောင့်သူပြန်သွားရပါတယ်သူမဲပေးလို့မရပါဘူးဗျာအဲ့တော့ဟိုပြောမပြနိုင်တော့ဘောနော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေအကုန်လုံးကလည်းဒီနိုင်ငံသားမှာဒီစင်ကာပူမှာရှိနေတဲ့လူတွေနိုင်ငံသားမှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီပြောင်းလဲခြင်းကိုလိုလားနေတဲ့လူတွေပေါ့ဒါကြောင့်မို့ပြောင်းလဲခြင်းကိုလုပ်ပေးမယ်ဒါဟိုပါတီကိုကျွန်တော်တို့ကပေးချင်ကြတာလေအဲ့တော့မပေးလိုက်ရဘူးဆိုတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဘက်ကတော်တော်ကြီးကိုနစ်နာတယ်လို့ထင်ပါတယ်ဗျအ
ာရှဒေသရင်းကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအော်တိုဘာလ15ရက်ကနေ17ရက်နေ့အထိကြိုတင်မဲဆန္ဒပေးနိုင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဆိုမျိုးရောမှာရှိတဲ့မြန်မာတန်ယုံရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုကြိုတင်မဲပေးဖို့ပုံစံ15ဖြစ်ဆက်ခဲ့ပေမဲ့မဲပေးခွင့်အမိစင်းထဲမှာမပါတဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုတက်ရိုက်ဆက်သွယ်မေးမြန်းဖို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံသားတွေတန်းတဲ့ချီနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲကြိုတင်မဲပေးနိုင်သူ962ဦးသာရှိတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာဒီကနေ့ကြိုတင်မဲစတင်ပေးနေတဲ့အကြောင်းကိုကိုအောင်အောင်ကစုံစမ်းတင်ပြသွားတာပါအောက်တိုဘာ15ရက်ကနေ17ရက်နေ့ထိကြိုတင်မဲပေးနိုင်မှုရက်သတ်မှတ်ပေးထားပြီးဒီကနေ့မဲစတင်ပေးတဲ့ရက်မှာစင်ကာပူမှာရှိနေတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြတာဖြစ်ပါတယ်ရှင်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီပြည်တော်အမေရိကန်ပြည်တော်စုကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းဒီရက်ပိုင်းမှာကြိုတင်မဲ့ပေးဖို့ပြင်ဆင်နေကြပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုံအနေနဲ့ကတော့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းကြားတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားတွေကစောစောပိုင်းမှာဝေဖန်ပြောဆိုထားခဲ့တာပါ။မဲပေးဖို့ပြင်ဆင်နေတဲ့မြန်မာလူငယ်တအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်ကိုတွေ့ဆုံပြီးတော့ကိုအောင်အောင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါကိုတန်ထောင်ခင်ဗျာအခုလိုတွေ့ဆုံမြင်မြန်ခွင့်ပေးတာအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒီမကြခင်မှာပေါ့လေဒါပြပရောက်ဒီ American ပြည်တော်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်တော့မှာပေါ့ဆိုတော့အဲ့လိုကြိုတင်မဲဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15လျှောက်လွာကိုတင်ထားတာရှိပါလားခင်ဗျာ
ကျွန်တော်ပါရှင်တော့နှစ်ခါတော့ဒီ၈လပိုင်းကျွန်တော်ဗမာပြည်ရလေဒီကိုလာခဲ့တယ်ပေါ့နော်မလာခင်တည်းကကျွန်တော်ဒီမှာရှိမယ်ဆိုတော့တီးလို့အီးမေးလ်နဲ့နှစ်ခါတော့မြန်မာတန်ရုံပို့ခဲ့ပါတယ
်ဟိုဒီအီးမေးလ်နဲ့ပို့လိုက်တော့တန်ရုံဘက်ကနေပြီးတော့တစုံတရာဟိုလက်ခံရရှိကြောင်းဟိုအကြောင်းပြန်တာမျိုးရှိလားခင်ဗ
ျကျွန်တော်ပထမတစ်ခေါက်တင်တော့မရှိလို့ပဲဒုတိယတစ်ခေါက်တင်လိုက်တာပေါ့နော်ဒါဟိုအဲ့တော့ဒီရောက်တော့ကျွန်တော်ဖုန်းဆက်တော့မေးလိုက်တယ်နှစ်ခါဆက်လိုက်ရတယ်ပေါ့ပထမတစ်ခါကျတော့လေသူကဟိုအဲ့ဒါဂိုင်းနေလို့မရှိလို့ဆိုဒုတိယတစ်ခေါက်ဆက်တော့ကျတော့ရှိတယ်တဲ့အိတ်ဖောင်သူလက်ခံရရှိထားတယ်ဘာမှပို့လိုက်မယ်လို့ပြောတယ
်မြန်မာပြည်မှာဆိုရင်တော့မဲဆန္ဒရှင်စင်းတွေကိုထုတ်ပြန်ထားတာမျိုးရှိရလေဒီမှာကျတော့ဒီလိုကြိုတင်မဲဆန္ဒဟိုပေးမဲ့လူတွေရဲ့စင်းကိုတန်ယုံနေဘက်ကဟိုထုတ်ပြန်တာမျိုးမရှိဘူးဆိုပြီးတော့ဟိုပြောတဲ့မျိုးလည်းကျွန်တော်တို့ကြားရပါတယ်ခင်ဗျာ
ကျော်တို့ဒီမှာရှိနေတဲ့ဗမာတွေရဲ့စင်းကိုသူတို့ရှိတဲ့နယ်လို့တော့ထင်တယ်ဘာဖြစ်လို့ဆိုတော့ကျော်တင်ငယ်ချင်းတချို့သူတို့အီးမေးလ်ပို့တယ်ဒါပေမဲ့အများစုကမရအောင်ဒီ form တင်ဖို့တချို့ဆိုတင်ရမှန်းမတော့မသိဘူးကျော်တင်ငယ်ချင်းတချို့ကျွန်တော်ပြောတယ်အမဲပေးရနေကြတော့တော့ပေးလို့မရဘူးလားအဲ့လိုမျိုးကြီးလည်းရှိတော့နင်တို့အခက်ခဲရှိတယ
်ဆိုတော့ဒီတန်ယုံမှာဘလို့မဲပေးရမယ်ဆိုတော့သိပြီပြီလား
အဲ့ဒါလေကျွန်တော်ဂါဂနနဟိုကျွန်တော်ကတော့ဒီ Facebook မှာတွေ့တဲ့ဒီဗီဒီယိုဖိုင်တွေကပါရစင်တိအဲ့လောက်တော့တိတာပေါ့ဒါပေမဲ့ဂါဂနနကျွန်တော်တို့တေချာရှင်းပြရတော့မရှိဘူးဒါပေမဲ့တန်ယုံကတော့ဖုန်းဆက်တုံးကတော့ပြောတယ်အဲ့နေကြရင်တော့မဲဂျူတင်မဲပြရမယ့်နေကြရင်တော့လာခဲ့ပါတဲ့ရပြီတဲ့အဲ့လိုတော့ပြောတယ
်ဟုတ်ဟိုဘယ်နေ့တွေမှာမဲပေးလို့ရမယ်ဆိုတော့သိပြီလား
October 18 session မှာပေးရမယ်လို့ပြောတယ
်ဂျူတင်မဲဆန္ဒပေးဖို့အတွက်ဒီမြန်မာတန်ယုံဘက်ကနေလောက်တာကင်တာနဲ့ပတ်သက်ပြီးတော့ဟိုကျင်းတဲ့အားရမှုရှိရလား
ဟိုနီးကကျွန်တော်ဖုန်းဆက်တုန်းကတော့ကောင်းကောင်းမွန်မွန်နဲ့ပြောတယ်ပြီးတော့ဘေးရဲ့တငယ်ချင်းတွေကိုလည်းတတိပေးနှိုးဆော်လိုက်ပါဒီ form တင်ဖို့ပေါ့နော် deadline မတိုင်ခင်အဲ့လိုမျိုးပြောတာအဲ့တင်ရတော့ကျွန်တော်တော်တော်လေးအားရတယ်သူတို့ရဲ့ tone ကစသူတို့အတန်ကစအကုန်လုံးလုံးဝကောင်းပါတယ်ဒါပေမဲ့တခုရှိတာဒီလိုအဲ့လိုဒီမှာရှိရမြန်မာနိုင်ငံသားကိုကျွန်တော်ခုနပြောလို့ပဲအဲ့လို email နဲ့ပို့ပြီးတော့အရောက်တိုင်းမပို့တာလေလို့သိရမလားအဲ့လိုမျိုးကြာနည်းနည်းလေးတိတ်ပြီးတော့ကျွန်တော်ကျင်းတဲ့မှုအားရမှုမရှိဘူးလား
ဆိုတော့ပထမဆုံးအချိန်မဲပေးမဲ့သူတယောက်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျှော်လင့်ထားလဲခင်ဗျအ
ာဒါကိုကျွန်တော်ကအကောင်းလဲမြင်ကျင်တယ်နည်းနည်းတတိလည်းရှိရမယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ ဒီကောက်ပဲကော်မရှင်ဥက္ကဋ္ဌကလည်းပြောတာမက်ဆင်းက30ရာခိုင်နှုန်းလောက်ပဲမှန်ဘူးအာမခံတယ်ဆိုတော့နောက်ပြီးတော့ဒီမြန်မာပြည်တွင်းမှာလည်းဝန်ထမ်းတွေကို NLD ကိုမဲပေးရင်ဘာဖြစ်မှာပါ냐အဲ့လိုချင်းချောက်တာတွေရှိတယ်လို့ကျွန်တော်ကြားရတော့ဒါဒီရေးကောက်ပွဲကတရားမျှတမှုရှိမလားဆိုတော့လည်းမေးခွန်းထုတ်ချင်တယ
်ဆိုတော့ပထမဆုံးအကြိမ်ဆန္ဒမဲပေးမဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ဒီဆန္ဒမဲတပြားဟာဘယ်လောက်ထိအရေးပါတယ်လို့ရောထင်လဲခင်ဗျာ
ကျွန်တော်ဒီဒီမိုကရေစီနိုင်ငံမှာပဲနေလို့လားမသိဘူးဒီကျောတငယ်ချင်းတွေအားလုံးမဲပေးမဲနေဆိုအရန်တက်ကြွကြတယ်အဲ့တော့ဒီမဲတပြားဘယ်လောက်ထိတန်ဖိုးရှိလဲဆိုတော့ကျွန်တော်ကတော့နားလည်ထားတယ်ဒီမိုကရေစီနိုင်ငံတနိုင်ငံမှာနောက်ပြီးတော့ဟိုကို့မဲတမဲဆိုပြီးတော့ကို့မဲတမဲလေးမြားလိုက်ရုံနဲ့ဘာမှဖြစ်ပါဘူးလို့ကျွန်တော်ဘယ်တော့မှမထင်တော့ဘာဖြစ်လဲဆိုတော့ကို့မကြိုက်တဲ့ပါတီကကို့တမဲလေးမြားလိုက်ရုံနဲ့ကတ်ပြီးတော့လဲနိုင်ဝါနိုင်တယ်အဲကြောင့်ကျွန်တော်မဲအပြားတိုင်းကိုတန်ဖိုးထားပါတယ်
မဲပေးရင်ရောဘလို့ပါတီအဖွဲ့အစည်းမျိုးကိုပေးမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်ကျွန်တော်နိုင်ငံကပြည်သူလူထုအများစုရဲ့နေစဉ်နဲ့နေစဉ်ကြုံတွေ့ရတဲ့ဘဝတွေကိုမြင့်တင်ပေးနိုင်မဲ့ဟိုပါတီတစ်ခုကိုမဲပေးခြင်းတယ်ပေါ့စီးပွားရေးအဖြစ်နိုင်ငံရေးလူမှုရေးပညာရေးကျန်းမာရေးနောက်ပြီးတော့ကျွန်တော်ဟိုမြန်မာနိုင်ငံကိုကမ္ဘာလယ်မှာဂုဏ်သိက္ခာရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့လူတွေမြင်လာဖို့လုတ်ပေးနိုင်မဲ့အစိုးရတရက်ကိုကျွန်တော်လိုချင်တယ်ကျွန်တော်နိုင်ငံခြားမှာနေတဲ့လူတွေဆိုရင်မြန်မာနိုင်ငံကလာဆိုတိတ်မြင်တာမပွင့်ဘူးအဲ့တော့အဲ့လိုဖြစ်ဖို့အတွက်မြန်မာဒီပါတီကဟိုဥစားပေါ့ဒီလိုလုတ်ပေးနိုင်မဲ့ပါတီမျိုးကိုကျွန်တော်လဲပေးချင်တယ
် DOE မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်အခုနားဆင်ကြရမယ်ဒီကနေ့ရထားတဲ့ရွေးကောက်ပွဲသတင်းတွေရဲ့အနှစ်ချုပ်ကိုတော့မတ်တန်ဂီထိုက်ကစူးစီးပြီးကိုအောင်လွင်ဦးနဲ့အတူတင်ပြပေးထားပါတယ်ရှင်
ရွေးကောက်ပွဲချင်ပါဖို့သတင်းသုံးဖက်လိုမှာအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးအရာရှိဘင်ရော့ချ်မြန်မာနိုင်ငံကိုသွားမယ်လို့အမေရိကန်သမ္မတအင်ဖြူရော့ကကြေညာလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အမေရိကန်တို့ရဲ့မျှော်လင့်ချက်တွေကိုအောက်တိုဘာလ16ရက်နေ့ကနေစတင်မဲ့မစ္စတာရော့ချ်ရဲ့နှစ်ရက်ကြာခီးစဉ်အတွင်းမြန်မာဆိုရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်
။ဘာသာရေးကိုအကြောင်းပြပြီးမဲဆွယ်စည်းရုံးနေရာတွေကိုထိမ့်သိမ်းဆောင်ရွက်နေတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကကုလသမဂ္ဂတွင်းရေးမှူးချုပ်အထူးကြံပေးပုဂ္ဂိုလ်မစ္စတာပီဂျေနမ်ပြားကိုမနေ့ကတွေ့ဆုံစီမှာပြောဆိုလိုက်ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးအပါအဝင်ဘာသာရေးကိုအကြောင်းပြုပြီးမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့မစ္စတာနမ်ပြားကမေးမြန်းခဲ့တာပါ။ရွေးကောက်ပွဲအကြံဖက်မှုတွေမဖြစ်ဖို့ထိမ့်သိမ်းဆောင်ရွက်မဲ့ကော်မတီတွေဖွဲ့စည်းထားပြီးစစ်ဆက်ညှိနှိုင်းဖြေရှင်းပေးနေတယ်လို့စစ်ဆက်ညှိနှိုင်းမရမှဥပဒေကြောင်းအရဆောင်ရွက်မယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတုံ့ပြန်ခဲ့ပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်စေရပါမယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးတင်ရေးကရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းလိုပါတယ်လို့ပြောဆိုပြီးနောက်တစ်ရက်မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာနမ်ပြားကိုကတိပေးပြောဆိုခဲ့တာပါရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးကိုအကြောင်းပြမဲဆွယ်စည်းရုံးနေရာတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေရှိနေပေမဲ့အခုချိန်ထိတော့ထိရရောက်အရေးယူနိုင်တဲ့အခြေအနေမျိုးတော့မရှိသေးပါဘူးခင်ဗျာ
ဘာသာရေးနဲ့လူမျိုးရေးနှွယ်တဲ့အထီးကျုံတွေဖြစ်ခဲ့ပြီးတင်းမာမှုတွေရှိနေစေဖြစ်တဲ့ရခိုင်ပြည်နယ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်မဲဆွယ်စည်းရုံးရေးခရီးထွက်မဲ့အပေါ်လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိနေပါတယ်။မနေ့ပြန်မှာစတင်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မဲဆွယ်စည်းရုံးမှုခီးစဉ်အတွင်းတန်တွဲတောင်ကုတ်ဂွားမြို့နယ်တို့ကိုသွားရောက်ပြီးလူမှုကိုမဲဆွယ်စည်းရုံးမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်ရခိုင်ဒေသခံနိုင်ငံရေးပါတီတချို့တို့ကတော့အလိုမကျတဲ့သဘောထားမျိုးထုတ်ဖော်ပြောဆိုထားကြတာပါရွေးကောက်ပွဲညကလာချင်းဘာသာရေးအရာလှုံ့ဆော်မှုတွေအရှိန်မြင့်လာပြီးဘာသာရေးနဲ့လူမျိုးရေးတင်းမာမှုတွေကြမ်းရှိနေစေရခိုင်ပြည်နယ်ကိုဒေါအောင်ဆန်းစုကြည်ရဲ့လူမှုစီယုံရေးခီးစဉ်အပေါ်မှာတော့အများကအာရုံစိုက်နေကြပါတယ်ရှင
်ပြည်ပရောင်မြန်မာနိုင်ငံသားတွေရဲ့ကြွတင်မဲပေးမှုတွေကို အာရှနိုင်ငံတဝန်းကမြန်မာတန်ယုံနေမှာဒီကနေ့စတင်နေကြပါပြီ။မြန်မာနိုင်ငံသားအများပြားတရားဝင်အလွတ်လုပ်ကန်နေကြတဲ့စင်ကာပူနိုင်ငံမှာတော့ဒီကနေ့ကစလို့တနင်္ဂနွေနေ့အထိ၄ရက်ကြာကြိုတင်မဲပေးနိုင်မှာဖြစ်ပါတယ်။ဒီကနေ့စင်ကာပူနိုင်ငံကယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေစင်ကာပူနိုင်ငံကမြန်မာတန်ယုံမှာမဲပေးဖို့အတွက်လည်းတန်းစီစောင့်ဆိုင်ခဲ့ကြရတာပါ။တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားအများစုကတော့မဲပေးဖို့လျှောက်ထားရမှာမပြည့်စုံဘူးဆိုပြီးညှင်းပယ်ခံရတဲ့အတွက်မဲမပေးနိုင်ကြတယ်လို့ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကလည်းပြည်နယ်နယ်တိုင်း12ခုကမြို့နယ်တချို့မှာမဲဆန္ဒရှင်တွေအတွက်မဲပေးဖို့မဲစင်းလက်မှတ်တွေပြည်တော်စုရွေးကောက်ပွဲကော်မရှင်ကပေးပို့မထားတဲ့အတွက်မဲပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းတရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံသားတိုင်းနယ်ချီအလွတ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံမှာတော့မဲပေးခွင့်ရှိသူ900ကျော်ပဲရှိတယ်လို့မြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်။
မတင်ခိထိုက်စူစီပြီးကိုအောင်လွင်ဦးနဲ့တူတင်ဆက်ခဲ့တဲ့ရွေးကောက်ပွဲကောက်နှုတ်ချက်ကိုနားဆင်ခဲ့ရတာပါ VOA ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်ပေးတဲ့အထူးအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကဝတ်တွေကြောင့်အစီအစဉ်ကိုရောက်လာပါပြီ။ဒီကနေ့ညနေအတွက်တော့လူပောင်သစ်ဒီမိုကရက်တစ်ပါတီနဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့နဲ့မိတ်ဆက်ပေးပါရစေရှင
်လူပောင်သစ်ဒီမိုကရက်တစ်ပါတီဟာလာမယ့်2015ရွေးကောက်ပွဲကိုမန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊ AR တိုင်း၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကနေကိုယ်စားလှယ်လောင်း21ဦးနဲ့ဝင်ရောက်ရှင်ပိုင်မှာဖြစ်ပါတယ်။အမျိုးသမီးကိုယ်စားလှယ်လောင်းကတော့9ယောက်ပါဝင်မှာပါ။လူပောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လွှတ်တော်ထဲမှာပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ
်။အချိန်အဝေးကအထူးသဖြင့်တော့ဒီစစ်တပ်ရဲ့အခမ်းအနားစစ်တပ်ရဲ့အခမ်းအနားမျိုးရှိတယ်။နောက်တစ်ခုကပါစီမီဆိုတော့ဒီတိုင်းမှာဒီတိုင်းမှာဒီလိုရအခမ်းအနားမျိုးဆိုတော့ဒီကနေ့ခြေခံရေးတစ်ခုလုံးပုံနာတာဒီဒီမိုကရေစီအခြေခံစာအုပ်နဲ့လုံခြုံရေးမျိုးလို့ပြင်မယ်ဆိုတော့အများကြီးပြင်ဆိုတော့အခြေခံဥပဒေပြင်မယ်ဆိုရင်ရှိရင်ကျွန်တော်တို့နိုင်လုပ်လို့မရအတူပြင်ကျွန်တော်တို့နဲ့အခြေခံဥပဒေကိုပြင်လို့တဲ့သဘောဆန္ဒရှိတဲ့နိုင်ငံရေးအင်အားစုလွတ်တော်ကိုယ်စားလှယ်တွေဒီလိုနဲ့ပူပေါင်းဆောင်ရွက်ပြီးတော့လွတ်တော်ဘက်မှပြင်ပအောင်ကြိုးစား
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုကြိုးစားသွားမှာဖြစ်တယ်လို့ကလေးတငယ်အခွင့်အရေးဆိုင်ရာအသုံးစရိတ်တွေအတွက်လည်းလွတ်တော်မှာဦးစားပေးလှုပ်ဆောင်မယ်လို့ပြောပါသေးတယ
်ကလေးလူငယ်တွေနဲ့ပတ်သက်တဲ့ကျန်းမာရေးကိစ္စပညာရေးကိစ္စတို့နိုင်ငံတော်အနေနဲ့တေချာရင်းနှီးမြှုပ်နှံတဲ့သူတို့ရဲ့တည်တည်ချာချာအသုံးစရိတ်ကိုတိုးချဲ့တဲ့လို့ကျွန်တော်ယူဆရတဲ့ခုပေါ့နောက်တော့ဒီကျောင်းသင်ခန်းစာသင်ခန်းပြင်ပရောက်နေတဲ့ကလေးတွေပေါ့နော်အများကြီးကနတ်တော်ကြီးအများကြီးတပည့်ဆိုင်လေးမျိုးရှိစားတော့ဆိုင်လေးမျိုးရှိဒီကလေးတွေကိုသူပညာဆက်လက်သင်ကြားနိုင်မှုပိတ်စားလို့ကျွန်တော်ခုလုပ်တဲ့အခုဒီဥပဒေကိုကြာတမ်းလို့ဟောတာဆွေးနွေးတင်တယ်ဘလို့အစိုးရနဲ့ကိုယ်တန်ဖိုးတယ်ဟောအဲ့အတွက်လည်းအတိုင်းပြေဘူးနော်ဒီကလေးသူငယ်နဲ့ပတ်သက်တဲ့အသုံးစရိတ်မျိုးနော်ဘယ်လိုပညာရေးနဲ့ပတ်သက်တဲ့ပတ်စံမျိုးကျွန်တော်ပြည်ကြတာကိုယ်မျိုးလုပ်တယ်ဘာလို့ကျွန်တော်ဆိုတာ
လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဆောင်ပုဒ်ကတော့ပြည်သူသားအမိပြည်သူသားအဖလို့ဆိုပါတယ်။ဒါကြောင့်ပြည်သူတွေရဲ့လိုအပ်ချက်တွေကိုကြိုးစားလှုပ်ဆောင်သွားမယ်လို့ပြောပါတယ်။
ကျွန်တော်တို့အဓိကထားတာကဒီပြည်သူလူထုအတွင်းမှာဖြစ်ပျက်နေတယ်။လူသမားတွေထဲမှာဖြစ်ပျက်နေတာ၊လယ်သမားတွေထဲမှာဖြစ်ပျက်နေတာ၊နောက်ကျောင်းသားတွေထဲမှာဖြစ်ပျက်နေတာ၊စီးကဝန်ထမ်းတွေထဲမှာဖြစ်ပျက်နေတာ။အဲဒီသူတို့ပြည်သူတွေအဓိကခံစားနေရတဲ့ခံစားမှုတွေကိုကိုးစားပြုပြီးတော့လွတ်တော်ထဲမှာတည်တည်ရဲရဲတင်ပြဆွေးနွေးမယ်ဆိုတဲ့ကျွန်တော်ရဲ့အဓိကရည်ချက်ဖြစ်ပါတယ်။ပြည်သူတွေကဘာကြောင့်မဲပေးတင်လဲဆိုတော့သူတို့ကံစားနေရတဲ့ဒုက္ခတွေ၊သူတို့ကြုံတွေ့နေရတဲ့ပြဿနာတွေ၊သူတို့ကိုစားကိတိရရပူဇော်နဲ့ကြည်ပဲနဲ့ဝင်ရောက်ပြီးပြောဆိုဆွေးနွေးမယ်၊ပြင်ပမယ်။နိုင်ငံရေးပါတီတရားဖြစ်တဲ့အတွက်ကျွန်တော်တို့ဝင်ပြိုင်မဲ့ကိုယ်တိုင်လောင်းတွေကိုပြည်သူတို့ကမဲပေးရည်ချက်တင်တယ်လို့ကျွန်တော်ယူဆပါတယ်
။88အရေးအခင်ပြီးစတီထောင်ခဲ့တဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီဟာ2014ခုနှစ်မှာပါတီကိုပြန်လည်ဖွဲ့စည်းခဲ့ပြီးအခုချိန်မှာတော့ပါတီဝင်အင်အား1000ခွဲရှိနေပါတယ်။မြို့သားဖွံ့ဖြိုးတိုးတက်ရေးပါတီဟာလာမယ့်ရွေးကောက်ပွဲကိုရန်ကုန်တိုင်းသင်္ကန်းကျုံမြို့နယ်ကနေပြည်သူ့လွှတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။ရှင်ပြိုင်မှုအတွက်လွှတ်တော်ကိုယ်စားလှယ်လောင်း6ယောက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုနမည်စင်တင်သွင်းခဲ့ပြီးမယ်။ကိုယ်စားလှယ်လောင်း9ယောက်ဟာသတ်မှတ်ချက်တွေနဲ့မကန့်ညီတာကြောင့်ပေးချခံခဲ့ရပါတယ်။ဒါကြောင့်လွှတ်တော်ကိုယ်စားလှယ်လောင်း1ယောက်နဲ့ပဲလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ
်။ပြည်ထောင်စုဖွားလူမျိုးအားလုံးလူမျိုးဘာသာဒေသအစင်တန်ခွဲချက်မှုရှိပဲနဲ့တရားမြတ်တာရှင်လောလာရှင်သာဓုညီမြရှင်ဒီဟူသောလောကပလာတရားကိုရှင်းပြပြီးတော့ညီမလူပုံသိတရားဖော်ဆောင်ပြီးထဝရတည်တန်းတဲ့နိုင်ငံရေးအတွက်ပါတီအနေဖြင့်ဥတီဆောင်ရွက်ရန်ရည်ရွယ်ပါတယ် စီးပွားရေးအနေနဲ့ပဲစီးပွားရေးနဲ့ဆိုရင်ကျွန်တော်တို့တက်ပြီးမှာဆိုရင်ဒီဘရင်းနေမြုပ်နှံမှုယူပြီးတော့စက်ယုံလုံယုံမျိုးပေါ်ပေါက်လာပြီးတော့ရဲ့အဲ့ဒီလုပ်ငန်းတွေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သံရံဇာတ်တွေကိုထိထိမိမိနဲ့တန်ဖိုးရှိရှိဆောင်ရွက်နိုင်ဖို့အတွက်အခွင့်အရေးရရှိဖို့အတွက်မြတ်စွာရရှိဖို့အတွက်ဘူရည်ပြီးတော့ကျွန်တော်ဆောင်ရွက်ဖို့အတွက်ကျွန်တော်ရည်ရထားပါတယ်
တို့ပါတီဟာပလင်းတငယ်တွေအတွက်တော့မူဝါဒတွေချမှတ်ထားတာမရှိပေမဲ့အမျိုးသမီးတွေအတွက်တော့မူဝါဒတွေချမှတ်ထားပါတယ
်ကျွန်တော်တို့ကလေးတငယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့မူဝါဒဆွဲထားတာတော့ကျွန်တော်တို့တိတိကျကျတော့မရှိသေးပါဘူးအမျိုးသမီးနဲ့ပတ်သက်ပြီးတော့လောလောဆယ်ပညာသင်ကြားရေးနောက်ပြီးတော့ဒီတိုင်းပြည်ရဲ့တာဝန်တွေကိုထမ်းဆောင်တဲ့နေရာမှာအမျိုးသားယောက်ျားမိန်းမမခွဲခြားဘဲနဲ့ဓာတ်လူအခွင့်အရေးရှိနောက်ပြီးတော့သူတို့ရဲ့လောကလုံငန်းဆောင်ရွက်ရမှာလည်းပဲယောက်ျားနဲ့အတူတူအမျိုးသားနဲ့အတူတန်းတူဆောင်ရွက်နိုင်ရေးနောက်ပြီးတော့အကစားပညာရေးအခြားလူမှုရေးကိစ္စတွေအားလုံးမှာလည်းပဲတန်းတူအကူဆောင်ရွက်နိုင်ရေးကိုကျွန်တော်အဓိကထားပါတယ
်ပါတီအနေနဲ့လွတ်တော်တွေရောက်သွားရင်ဘာတွေဆောင်ရွက်သွားမလဲဆိုတာကိုလည်းအခုလိုပြောပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားပြီးကျွန်တော်လုပ်မှာပဲဒုတိယရေးချက်ကဘာလဲဆိုရင်ဟိုတင်းဖက်ဒရယ်မှုကိုအကောင့်ထဲပေါ်ဆောင်ရွက်အောင်ကျူးစွာဆောင်ရွက်ပါမယ်။နောက်ပြီးတော့လူဒန်းစားအသီးသီးတွေရဲ့လိုအပ်ဆန်လိုလားတဲ့စန္ဒတွေကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့အတွက်ဆောင်ရွက်ပါမယ်ဆိုတာကျွန်တော်ထားပါတယ်။ပန်ပလက်တွေဝေးတယ်။နောက်ပြီးတော့ကျွန်တော်ရဲ့ပါတီမှာအဲဒီနောက်ပြီးတော့ဥဟန်တင်ရဲ့ဝေးရစဉ်ကိုရေးထားတယ်။ဒါလောက်တော့ပဲကျွန်တော်တို့ကနေပြီးတော့စီယုံတာပဲရှိတယ်။နောက်ထပ်ဘာဂတိဘုတော်မှာပြေးထားတာမရှိပါဘူး။
အဖွဲ့ဝင်အား2000လောက်ရှိတဲ့အမျိုးသားဖွဲ့မျိုးတိုးတက်ရေးဒီမိုကရက်တစ်ပါတီဟာ2010တုန်းကပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲကိုလည်း28နေရာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။အဲဒီတုန်းက2နေရာအနိုင်ရရှိခဲ့ပေမဲ့ပြည်ခံပြိုးပါတီကကန့်ကွက်ခဲ့တာကြောင့်အမှုဖြစ်ပြီးရှုံးနေခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာခတ်တရင်အေဂျင်စီကနေယူရီကိုပေးပို့လိုက်တာပါ
။နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကဝတ်တွေအကြောင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ကြာသပတေးညနေဘက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုညနေပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ် NCA ဟာနောက်မျိုးဆက်တစ်တွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်။ဒါရင်သားလက်နက်ကိုင်အဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနအူးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစဉ်သင်းဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးစုလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးဖို့အခမ်းအနားမှာသမ္မတဦးသိန်းစင်ကပြောသွားပါတယ်။အဲလိုမျိုးမြန်မာအစိုးရနဲ့တရားလက်နက်ကိုင်အဖွဲ့အစည်း၈ဖွဲ့အကြား NCA စာချုပ်လက်မှတ်ရေးထိုးနိုင်တဲ့အပေါ်ကုလသမဂ္ဂ၊ဥရောပသမဂ္ဂ၊ American စတဲ့နိုင်ငံတကာကကြိုဆိုကြပါတယ်။ဒါ့အပြင် NCA စာချုပ်နောက်ပိုင်းမှာလှုပ်ဆောင်ပေးရရှိတဲ့ကိစ္စတွေကိုအမြန်ဆုံးလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပြောဆိုပါတယ်။ပုံပို့ပို့ပြီးတော့အကောင့်နဲ့ငင်းချမ်းရေးဖြစ်စဉ်တရအကောင့်ထဲပေါ်နိုင်တဲ့အထိဆက်ကြိုးပမ်းဖို့အမေရိကန်ကတိုက်တွန်းပါတယ်။ငင်းချမ်းရေးထောက်ကူပြုအဖွဲ့ BSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုပြီးဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့စည်းတွေပါပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်ပြီးကြိုးစားသွားဖို့တိုက်တွန်းပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစဉ်အတတ်မှာမြန်မာနိုင်ငံကိုအီရန်၊ပါကစ္စတန်၊ရုရှား၊ဆော်ဒီအာရေဗျတို့နဲ့တံတားထားပြီးအမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်ပါတယ်။ဒီနိုင်ငံတွေနဲ့တခြားနိုင်ငံတွေမှာလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါလေ။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံနေတာဖော်ပြထားတယ်လို့ပြင်သစ်နဲ့ဂျာမနီတို့မှာဂျူးတွေကိုဆန့်ကျင်တာကိုလည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ဘာသာရေးလက်ကွပ်ဆိုင်ရာနှစ်စဉ်အစည်းအဝေးထဲမှာဖော်ပြထားပါလေ။တောင်တိုးပင်လယ်တွေကရေပိုင်နဲ့အငင်းပွားနေတဲ့နေရာအနီးမှာတရုတ်တင်မော်တော်စီးကြောင်းဗီယက်နမ်ငါးဖမ်းလှေတွေကတစည်းနစ်မြုပ်သွားခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောပါလေ။ဒါဟာတရုတ်နဲ့ဗီယက်နမ်အိနီချင်းတဲ့နိုင်ငံအကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပိုဆိုးလာစေတဲ့နောက်ဆုံးပေါ်လာတဲ့ဖြစ်ရပ်ပဲဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်းခီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.